Welcome to the Voice of America in Burmese.
Ingla ta ning nui mne kin phit cha ba si kya. VO American tan ye 2022 khu ni mala 20 ye ta ning nui mne kin a si sin nui ko American pi daw su Washington DC myo daw ka ni dai yai tholin pe ni ba de. Ta chain ne ma be VOA Facebook sa myan na ka ba yauk tan ne adu dai yai tholin pe ni ba bi. ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ယူကရိန်းသမ္မတကရုရှားနဲ့ငြိမ်းချမ်းရေးတွဲဆုံဆွေးနွေးဖို့တောင်းဆိုလိုက်တဲ့သတင်းဥရောပအရှိတ်ဘက်ကနေတိုးအဖွဲ့အင်အားချဲ့ထွင်လာတာမဟုတ်ဖို့ရုရှားတောင်းဆိုထားတာကိုလိုက်လျောတင်တယ်လို့တရုတ်ကပြောလိုက်တဲ့သတင်းရုရှားကယူကရိန်းပေါ်ကျူးကျော်တာကိုအိန္ဒိယကလည်းသဘောထားတုံ့ပြန်ဖို့ဂျပန်ကတိုက်တွန်းလိုက်တဲ့သတင်းစတာတွေတင်ဆက်မှာပါအဲ့ဒီနောက်သတင်းပေးပို့ချက်တွေစူးစီးတင်ပြချက်တွေကိုလည်းဆက်လက်တင်ဆက်ပေးမှာပါအဲ့ဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
အဲ့လိုမျိုးလည်းလည်းကြည့်ပြစ်ပြတက်လာတာပေါ့နော်တက်လာတော့ဖြီးတွေ့တိုက်ပွဲတွေဖြစ်တယ်ဖြီးတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်လာသွားတယ်ဒီမနေ့မှပြန်ဖြစ်တယ
်ကရင်ပြည်နယ်မှာ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီကတစ်ဖက်တိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းပေးပို့ချက်မှာနားဆင်ကြရမှာပါအဲ့ဒီနောက်ပြည်ပလေးချောင်းလိုင်းတွေပြန်လည်ဆင်းသက်ခွင့်ပြုမယ်လို့ခွင့်ပြုလိုက်တဲ့သတင်းရုရှားယူကရိန်းစစ်ပွဲကြောင့်ယူကရိန်းပြည်သူတွေစားနပ်ရိက္ခာအခက်အခဲတွေ့နေတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍဒီမှာတော့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းစူးစီးချက်တွေကိုလည်းနားဆင်ကြည့်ရှုကြရမှာပါကဲအခုတော့တနင်္ဂနွေမနေ့ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစော်မိုးကျော်တို့ကပြောပြပေးပါခင်ဗျာ
ယူကရိန်းပိုင်နယ်ထဲအတန်းထက်50လောက်မြန်တဲ့ hypersonic missile တို့နဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့ကြောင်းရုရှားကပြောဆိုနေချိန်မှာပဲစနေနေ့ကယူကရိန်းသမ္မတဝလိုဒီမီယာဇယ်လန်စကီကဗီဒီယိုကွေးထုတ်ပြန်ပြီးရုရှားနဲ့အလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်
။ Сегодня в Москве прозвучало багато слов в связку
အခုချိန်ဟာဆွေးနွေးပွဲလုပ်ရမယ့်အချိန်ဖြစ်ပါတယ်။ယူကရိန်းရဲ့အချုပ်အခြာနေမြေပိုင်ဆိုင်မှုနဲ့တရားမျှတမှုပြန်ပြီးရအောင်လုပ်ရမယ့်အချိန်ရောက်လာပါပြီ။ဒီလိုမှမဟုတ်ရင်ရုရှားရဲ့ဆုံးရှုံးမှုဟာနောက်မျိုးဆက်ပေါင်းများစွာအထိကိုပြန်ပြီးနလန်မထူနိုင်တဲ့ဆုံးရှုံးမှုမျိုးဖြစ်လာပါလိမ့်မယ်လို့ယူကရိန်းသမ္မတကပြောပါတယ်။နေတို့မဟာမိတ်အဖွဲ့ရဲ့ယူကရိန်းမဝင်ဖို့အတွက်နှစ်ဖက်သဘောတူညီချက်ရကနေလာပြီလို့ယူကရိန်းနဲ့ရုရှားငြိမ်းချမ်းဆွေးနွေးပွဲအတွက်ရုရှားဘက်ကနေဦးဆောင်တဲ့လာဒီမီယာမက်ဒန်စကီကတောက်ချာနေပြောကြားခဲ့တဲ့နောက်စနေနေ့မှာယူကရိန်းသမ္မတကနောက်ထပ်ဆွေးနွေးပွဲလုပ်ဖို့အတွက်အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုယ်စားလှယ်မိုက်ခဲလိုပိုတိုရက်ကတော့ယူကရိန်းရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိကြောင်းပြောကြားခဲ့တယ်လို့အပြစ်အခတ်ရက်ဆဲဖို့ရုရှားတပ်တွေပြန်ပြီးရုတ်သိမ်းဖို့နဲ့လုံခြုံရေးအတွက်ခိုင်မာတဲ့အာမခံချက်တွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ပိုင်းကမြောက်လက်နက်တုံလုံးရုံရှိတယ်လို့ဆိုတဲ့နေရာကိုပြစ်မှတ်ထားပြီး hypersonic missile တို့နဲ့ပထမဆုံးအကြိမ်ဖြစ်နေတိုက်ခတ်ခဲ့တယ်လို့ရုရှားစစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။အတန်းထက်60ညံနှုန်းရှိတယ်လို့ဆိုတဲ့ကင်ဇွန် hypersonic missile တို့ဟာဒုံးခွင်းစနစ်တွေနဲ့ထောက်လှမ်းမရတဲ့ missile တို့အမျိုးအစားဖြစ်ကြောင်း2019မှာသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့တာဖြစ်ပါတယ်။အခုပြစ်လွတ်လိုက်တဲ့ကင်ဇွန် hypersonic missile တို့ဟာ Ivanov Frankis data ကဒရတင်ယွာကမစ္စိုင်းဒုံးတွေနဲ့လေကြောင်းပစ်လက်နက်တွေထားရာကြီးမားတဲ့မြောက်လက်နက်တုံလောင်ရုံကိုဖျက်ဆီးနိုင်ခဲ့တယ်လို့ရှနေနေ့မှာရုရှားကာကွယ်ဝင်ကြီးဌာနကကြေညာပါတယ်။တောက်ကြံနေ့ကပြစ်ခတ်မှုနဲ့ပတ်သက်လို့ရုရှားရဲ့အခုလိုပြောဆိုချက်အတွက်တိကျအတည်ပြုချက်တော့မရသေးပါဘူး။ယူကရိန်းစစ်တပ်အရာရှိတွေကတော့အခုလို hypersonic missile တုံးနဲ့ပြစ်ခတ်တာကိုကြည့်ရင်ရုရှားဘက်ကသမျိုးချကြီးသက်တွေနဲ့စစ်ခင်းနေတဲ့မဟာဗျူဟာရည်မှန်းချက်အောင်မြင်မှုရှိတာကိုပြတာရရောက်ကြောင်းပြောပါတယ်။ယူကရိန်းနိုင်ငံသားတွေကြောက်ရွံ့ပြီးပြန်မခုခံတော့အောင်စူးစမ်းတဲ့အနေနဲ့အရက်ဖက်အခြေခံအဆောက်အုံတွေကိုခွဲခြားမှုမရှိဘဲဘုံကျဲတိုက်ခိုက်တာတွေအစ်စ်မြက်လက်နက်တွေပါတုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်တာတွေလုပ်နေတယ်လို့လည်းပြောပါတယ်။နော်ဝေးနိုင်ငံမြောက်ပိုင်းကဝေးလံခေါင်ဖျားဒေသတစ်ခုမှာနေတို့မဟာမိတ်တပ်ဖွဲ့ဦးဆောင်တဲ့စီးရီးလေ့ကျင့်မှုလုပ်နေစဉ်အတွင်း American စစ်လေယာဉ်တစ်စင်းပြတ်ကျပြီးပါလာသူ၄ဦးစလုံးတေဆုံးခဲ့ရတယ်လို့ဒေသခံရဲတွေကစနေနေ့မှာပြောပါတယ်။လိုက်ပါလာသူ၉ဦးစလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်ကြောင်းရဲကပြောပါတယ်။အခုလိုအမေရိကန်၄ဦးတေဆုံးရမှုအတွက်ဝမ်းနည်းချေခွဲရကြောင်းနော်ဝေးဝန်ကြီးချုပ် Jonas Gahr Støre က Twitter မှာရေးပါတယ်။ပြတ်ကျတဲ့လေယာဉ်ဟာ MV22B Osprey မျိုးစားဖြစ်ပြီး Cold Response စီးရင်လက်ကျင့်မှုမှာပါဝင်တဲ့ American Marine တပ်ဖွဲ့ကလေရင်ဖြစ်ပါတယ်။မိုးတီးထန်စွာရွာပြီးလေပြင်းတိုက်ခတ်နေတဲ့ဆိုးရတဲ့ရာသီဥတုကြောင့်လေရင်ပြတ်ကျတဲ့နေရာကိုကယ်ဆယ်ရေးဖွဲ့ကရဟန့်ရင်ဆင်းလို့မရတဲ့အတွက်ကုန်းချောင်းနဲ့တွားရောက်ခဲ့ရတာပါ။လေရင်ပေါ်ပါလာသူ၄ဦးစလုံးတေဆုံးသွားကြောင်း Northland ရဲကအတည်ပြုကြေညာပါတယ်။မြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရင်ကြောင့်လည်းမြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရေးဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တိုက်တွန်းလိုက်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖမ်းဆီးထားသူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့လဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြီးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။မြန်မာရေးအာဆီယံအသင်းရဲ့ဂျိုးပန်းမှုတွေကိုအားပေးချောင်းနဲ့အလက်ချာဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုကြောင်းလည်းပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရက်ဆွန်ကွန်ရှေ့တရင်ပတ်တဲ့မြန်မာနိုင်ငံကိုတွားရောက်ဖို့ရှိနေချိန်မှာပဲအခုလိုဂျပန်နဲ့အိန္ဒိယခေါင်းဆောင်တွေရဲ့ပြောကြားချက်ထွက်ပေါ်လာတာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းမှာတော့ပြီးခဲ့တဲ့နှစ် February လစစ်တပ်အာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်ရမှာမဟုတ်ကြောင်းစစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဆက်ရတာတင်ပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့ရည်ရွယ်ပြီးအာဆီယံအထူးကိုယ်စားလှယ်ခန့်အပ်တာအပါအဝင်မြန်မာရေးဖြည့်ရှင်းဖို့အတွက်ဘုံသဘောတူညီချက်တွေချမှတ်ထားပေမဲ့လက်တွေအကောင့်ထဲမဖော်နိုင်ပဲဖြစ်နေတဲ့ဝေဖန်မှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်
ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်
ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအတွက်အိန္ဒိယကတုံ့ပြန်ဆောင်ရွက်ဖို့ဂျပန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုဟာလက်ရှိကမ္ဘာအခင်းအကျင်းရဲ့အခြေခံအုတ်မြစ်ကိုလှုပ်ခါစေခဲ့ကြောင်းနဲ့ဒီကိစ္စအပေါ်ရှင်းရှင်းလင်းလင်းတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီအိုရှီကီဒါကစနေနေ့တုန်းကအိန္ဒိယဝန်ကြီးချုပ်မိုဒီကိုတိုက်တွန်းပြောဆိုခဲ့ပါတယ
်။ကုက္ဆိုင်ဟွန်နီမိုတိုဇူကီ紛争の平和的解決を求める必要があること。
米帝大輪もそう、特別な因果等を批審だは、困難ないじゃも不保ぶ。逃げ光務理を内外が憂鬱でね、あに、人間ね、泥乱ね、水濡批審ぼそうだを、ちょろ文治長の2ウ、絶望でしばれと、日本文治長フミオキシダが文治長モディね追送あび、インディア妙道ニューデリーま庭園道理を描述してばれ。အိန္ဒိယနဲ့ဂျပန်ဟာ၄နိုင်ငံပါဝင်တဲ့ Quad လုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ဝင်တွေဖြစ်ပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်ခြင်းကလေးကဂျပန်နိုင်ငံဟာဒါဇင်နဲ့ချီတဲ့ရုရှားလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပိတ်ဆို့အရေးယူတာတွေပြုလုပ်ခဲ့တယ်လို့ယူကရိန်းဒုက္ခသည်တွေကိုလည်းလက်ခံခဲ့ပါတယ်။ဒါပေမဲ့အိန္ဒိယကတော့ရုရှားရဲ့ကျူးကျော်မှုကိုပြစ်တင်ရှုံချတာမလုပ်တဲ့တခုတည်းသော Quad အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။တရုတ်ပြည်မှာဆက်လက်နဲ့ပစ္စည်းဝယ်ယူမှုကိုစစ်ကြီးကြပ်ဖို့စီမံအစ်တွေကိုစနေနေ့တုန်းကပြတ်ချမ်းလိုက်ပါတယ်ဆက်လက်နဲ့ပစ္စည်းတွေဝယ်ဖို့ကိုစာချုပ်စာတမ်းနဲ့ဝယ်ယူရမှာအရေးအသွေးကောင်းမွန်ဖို့နဲ့စစ်တပ်တွေလက်ထက်ကိုတွေချာစွာရောက်ရှိဖို့ဒီစီမံတွေကိုပြတ်ချမ်းလိုက်တာဖြစ်တယ်လို့တရုတ်အစိုးရပိုင်းဇင်ဝါသတင်းဌာနကကြေညာပါတယ်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့စီမံတွေနဲ့ပတ်သက်လို့အသေးစိတ်တော့ဖော်ပြခြင်းမရှိပါဘူးဒီစီဇန်ဟာတရုတ်စစ်တပ်ကို2035ခုနှစ်မှာခင်မီတမ်ဘရော့အဖြစ်ရောက်ရှိဖို့ပြုပြင်တည်ဆောက်ရေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်တရုတ်ပြည်သူ့လွတ်မြောက်ရေးတမ်ဘရော့ကိုကမ္ဘာအဆင့်တမ်ဘရော့တရအဖြစ်ဒီရာစုနှစ်အလယ်လောက်မှာရောက်ရှိဖို့မျှော်မှန်းထားပါတယ်တရုတ်သမ္မတရှီကျင်းဖင်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့အွန်လိုင်းကဆက်သွယ်စကားပြောပြီးနောက်တနေ့မှာပဲစီမံအစ်စ်တွေကြေညာလိုက်တာပါတရုတ်သမ္မတနဲ့ဆက်သွယ်စကားပြောစဉ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကရုရှားကိုကူညီထောက်ပံ့တာတွေမလုပ်ဖို့တတိပေးခဲ့ပါတယ်။ဥရောပအရှေ့ဘက်ခြမ်းကိုအင်အားချက်ထွင်တာတွေမလုပ်ဖို့နေတိုးအဖွဲ့ကတတိပေးဖို့ရုရှားကတောင်းဆိုတာကိုလိုက်နာသင့်တယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူချန်းကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒါအပြင်ရုရှားကယူကရိန်းကိုစတင်ကျူးကျော်ခြင်းကဆလို့ရုရှားဘော်အနောက်တိုင်းနိုင်ငံတွေကချမှတ်ခဲ့တဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းဝေဖန်လိုက်ပြီး Ukraine စစ်ပွဲရဲ့အရင်ကံပြဿနာဟာစစ်အေးကာလအတွင်းအခေါ်နဲ့အကျိုးစီးပွားအတွက်အင်အားကန့်ဆိုင်မှုကြောင့်ဖြစ်တယ်လို့တရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။ NATO ကဥရောပအရှေ့ဘက်ခြမ်းကိုဆက်လက်ချဲ့ထွင်လာမယ်ဆိုရင်ရုရှားနဲ့ပုံမိုနီးကပ်လာပြီးမစ်ဆိုင်းဒုံးကြီးဟာရုရှားအစိုးရအခြေစိုက်တဲ့မော်စကိုမြို့ကို9မိနစ်10မိနစ်အတွင်းကျောက်ရောက်နိုင်မှာဖြစ်တယ်လို့ရုရှားအစိုးရရဲ့အဓိကပြောဆိုချက်ကိုတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကထပ်မံပြောဆိုခဲ့ပါတယ်။ဒါအပြင်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အဓိကနိုင်ငံကြီးတစ်နိုင်ငံကိုအထူးကြံအောင်လှုပ်ထားခြင်းအပြင်ပြည်ငြိမ်မှုကိုစိုးစိုးဝါးဝါးထိခိုက်ပျက်စီးနိုင်တယ်လို့တရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးလီယူချန်းကပြောပါတယ်။အမေရိကန်နဲ့ NATO တို့ဟာရုရှားနဲ့တွစ်ဆုံဆွေးနွေးသင့်တယ်လို့လည်းတရုတ်ဒုတိယနိုင်ငံသားရဲ့ဝန်ကြီးလီယူချန်းကပြောဆိုခဲ့ပါတယ်။တရုတ်ပြည်မှာတစ်နှစ်ကျော်ကာလအတွင်းပထမဆုံးကြိမ်အဖြစ်ကိုဗစ်ကြောင့်သေဆုံးသူရှိကြောင်းတာဝန်ရှိသူတွေကထုတ်ပြန်ကြေညာပါတယ်။တရုတ်ပြည်အရှေ့မြောက်ပိုင်းဒေသဂျေလင်းမြို့မှာသေဆုံးသူ2ဦးရှိခဲ့ပါတယ်။အနောက်တိုင်းနိုင်ငံအတော်များများမှာကိုဗစ်ကူးစက်ခံရမှုသေဆုံးမှုရော့ကျလာတာကြောင့်စီကံတင်းကျပ်မှုတွေဖြေလျှော့ပေးလာနေချိန်မှာတရုတ်ပြည်မှာတော့တကြောပြန်ကိုဗစ်လိုင်းကြောင့်စီကံတွေပြန်လည်တင်းကျပ်နေရပါတယ်။ဒီချိန်ထဲမှာပဲဟောင်ကောင်မှာတော့ကိုဗစ်ကူးစက်ခံရသူတသန်းကျော်ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ထပ်မံကူးစက်ခံရသူ2000ကျော်ရှိပြီး206ဦးသေဆုံးခဲ့ပါတယ်။ဥရောပယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကတော့ယူကရိန်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကိုဗစ်ပိုးရှိမရှိစစ်ဆေးဖို့နဲ့ကာကွယ်ဆေးထိုးပေးဖို့ကိုဒုက္ခသည်တွေလက်ခံရေးစခန်းတွေမှာဦးစားပေးလှုပ်ဆောင်ဖို့လက်ခံတဲ့နိုင်ငံတွေကိုတိုက်တွန်းထားပါတယ
်VOA အမေရိကန်တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့သတင်းဆောင်ပါတွေကိုနားဆင်ကြည့်ရှုကြမှာပါ။ပထမအဦးဆုံးအနေနဲ့ကင်းပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့စပါရစီ။ကင်းပြည်နယ်ကော့ကရိတ်မြို့နယ်မှာမတ်လ18ရက်ညနဲ့19ရက်နေ့တွေမှာစစ်ကောင်စီတပ်တွေကတဖက် KNU ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကတဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အနီးအနားကကျေးရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမတ်လ18ရက်နေ့ညနဲ့မတ်လ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ6လက်အောက်ခံကရင်မျိုးသားလွတ်မြောက်ရေးတပ်တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကခလာရ68တပ်ရင်းနဲ့ BGF နေကြဆောင်တပ်တို့ပါဝင်တယ်လို့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်ရင်း18ပြည်သူ့ကာကွယ်ရေးတပ် PDF ကြားဖြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
အမလင်းညကလေးကစစ်ကောင်စီတပ်ကသူတို့လက်နက်ကြီးနဲ့အရင်ပြစ်တယ်ပြစ်တော့အဲလက်နက်ကြီးနဲ့ကူပြစ်ပြီးမှသူကစစ်ကြောင်းထိုးတာစစ်ကြောင်းထိုးတော့သူတို့ကကော့ကရိတ်အဆက်နာကိုစစ်မျက်နှာသုံးခုဖွင့်တယ်ကျိုင်းစိတ်ကြီးပေါ်ကိုနှစ်ခုဖွင့်တယ်အဲ့ဒါဖွင့်ပြီးမှသူကတက်လာတာအဲ့လိုမျိုးလက်နက်ကြီးပြစ်ပြီးမှတက်လာတာပေါ့နော်တက်လာတော့ထိတွေ့တိုက်ပွဲတွေဖြစ်တယ်ထိတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်နာသွားတယ်ဒီမနေ့မှပြန်ဖြစ်တယ်ပြန်လူဘက်ကစစ်ကြောင်းထိုးလာတော့ကျွန်တော်တို့ဒီဟာဟိုနေရာယူထားတဲ့နေရာအစီကိုတက်လာတော့တိုက်ပွဲဖြစ်ဖြစ်ကြတိုက်ပွဲကညတရလုံးလက်နဲ့ကြည့်နေလက်ပြနေဒီမနေ့ကလည်းဖြစ်တယ်မနေ့ကလည်းဖြစ်တယ်အခလေး69နေဘူးကံကောင်းကနေပြီးတော့သူကလက်နဲ့ကြည့်နေတော့ FG MBD ဘက်ကိုလက်နဲ့ကြည့်နေလက်ပြတယ
်ကော့ကရိတ်မြို့နယ်တွေကကြီးပါတွေအနီးမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ရောကြီးပါတွေဘက်ကိုလက်နဲ့ကြည့်ကြည်စံနေပါကြောက်ရောက်တာကြောင့်ပါကော့ကရိတ်မြို့နယ်တွေကအန်ဖကြီးအန်ဖလေးကြီးရွာတွေအပြင်ရွာပေါင်း10ရွာလောက်ကကြီးပါသားတောင်းကျော်ဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်
အဲ့ကြော်လူရတာ1000ကျော်တော့စစ်ပြေးပြန်ဆောင်ရတာပေါ့အရင်ကကျော်အောင်ပြန်ရောက်နေပြီအခုတော့စစ်ပြေးပြန်ဆောင်ရတာပေါ့တော့ကျော်သားတွေပြန်ပြေးကြီးလူလူ1000ကျော်တော့ဟိုအေးအိုးရင်သုတ်ခွာကြီးပြန်ပြေးနေရတာပေါ့အဲအခုလောဆယ်တော့ဆေးရွာနီးပါးတော့တော့ပြေးနေရတာပေါ့အနီးနားမှာရှိတဲ့ရွာတွေအားလုံးကတော့ပြေးရတာပေါ့ဖြစ်တာကအန်ဖတ်ကြီးအန်ဖတ်လေးသမိုင်းကုန်းကွန်နွယ်အဲ့နားမှာတဝိုက်မှာဖြစ်တော့အဲ့နီးနားကရွာတွေအားလုံးပတ်ပြေးနေရတယ်ပြန်နေကြတယ်အခုတော့တိုက်ပွဲတကြောပြန်ဖြစ်လာတော့ဒီချိန်မှာပြန်ပြေးရတာပေါ့နော်နောက်ပြီးတော့ဒီကျန်စစ်ကောင်စီတက်တာဟုတ်တယ်ဟိုပြောရမယ်တီးဟွာတို့ဥစားတင်ကြောင်းလို့ပါဘာမှဟိုငဲ့ညာတာမရှိဘူးအကုန်လုံးလက်လက်ကြီးနဲ့ရန်တက်ပြတော့ကြော်သားလေးအမလီရဲအကုန်လုံးပြေးကြတယ်
ရှိမှာတော့ကရင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးကော့ကရိတ်တောင်ကြာရင်၄ကေကော်ဝလီဖျားတုံးစုမြောက်ရီစုပလီနဲ့အရှက်လမ်းမှာမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာစစ်ဘေးရှောင်တဲ့လူကြီးတောင်းဝင်းကျင်ခန့်ရှိပြီးမြောက်ရီခရိုင်ထဲမှာတော့စစ်ဘေးရှောင်သူ6000ကျော်လောက်ဟာတောင်ရင်းမြစ်နီးနဲ့တောတောင်နီးထဲမှာပဲနေထိုင်နေရတာပါလက်ရှိမှာတော ဖို့ကြေညာလိုက်တာကြောင့်ခီးသွွားလုပ်ငန်းရှင်တွေကြမျှော်လင့်ချက်တွေထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းကိုဗစ်ကာယောဂါနဲ့ပြီးခဲ့တဲ့နှစ်တည်းစစ်အာဏာသိမ်းတာကြောင့်နိုင်ငံရေးအကျပ်တဲတွေထိခိုက်မှုတွေကြုံတွေ့နေရတဲ့ခီးသွွားလုပ်ငန်းပြန်လည်နလန်ထူဖို့ကတော့အချိန်ယူရနိုင်တယ်လို့ခီးသွွားလုပ်ငန်းအတိုင်းဝိုင်းကပြောပါတယ်။မြန်မာနိုင်ငံခီးသွွားလုပ်ငန်းအတွက်စိန်ခေါ်မှုတွေနဲ့အလားအလာတွေအကြောင်းလုပ်ငန်းရှင်တချို့နဲ့ဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကအခုလိုတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ကြံပြီးမြန်မာနစ်ဆန်တရက် AD ဆက်ခွန်မှာအခုလိုပြန်ဖွင့်မယ်ပေါ့မြန်မာနိုင်ငံခီးသွွားသင်းဥက္ကဋ္ဌဦးနနောက်ဟန်က
ကျွန်တော်တို့ခီးသွွားကဏ္ဍအနေနဲ့ကြည့်မယ်ဆိုတော့ဒါအင်မတန်ကောင်းမွန်တဲ့အရွေးတစ်ခုလိုပဲကျွန်တော်တို့ပြောမှနှစ်နှစ်ကျော်ပိတ်ဆို့နေတဲ့ကာလအတွင်းမှာဒါပြန်လည်ပြီးတော့ပွင့်လာတယ်ပွင့်မှုတော့အခွင့်အလမ်းတွေဖြစ်လာတယ်ပေါ့နော်အခုလောလောဆယ်ကတော့ခီးသွွားလုပ်ငန်းကကြီးပခီးသွွားရင်လည်းပတ်သက်ရင်လဲပတ်မှုက0လို့တော့ပြောလို့ရတယ်လုံးဝမလဲပတ်တော့ဒီပုံမှန် commercial flight တွေနဲ့ပြန်သန်းမှုမရှိခဲ့ဘူး relief flight နဲ့လည်းပြန်သန်းတဲ့အထွက်အကြောင်းပြည်တွင်းကခီးသွွားတွေလည်းကြီးပကိုထွက်ရတာအခက်အခဲရှိတယ်ကြီးပခီးသွွားတွေလည်းပြန်လာဖို့ခက်တယ်ပေါ့နော်ဒါကြောင့်မလို့ဒီမကြခင်အတွင်းမှာခီးတဲ့တွေပြန်ရလာမယ်ပထမဆုံးဒီ business visa နဲ့ကိုဒီမြန်မာနိုင်ငံထဲမှာခီးပွားလုပ်ငန်းတွေရှိတယ်ဒါပေမဲ့ဒီ relief flight မှာလိုက်ပါလာဦးမရဘူးဖြစ်နေတာပေါ့နော်အဲ့ဒီသူတွေအကုန်လုံးဒါပြည်တွင်းကနေပြည်ပကိုဒီစီးပွားရေးကိစ္စနဲ့သွားမဲ့သူတွေလည်းဒီ business traveler တွေပထမဆုံးလာရောက်လဲပတ်နိုင်တဲ့အခြေအနေတွေဖြစ်လာမယ်အဲ့ဒီနောက်မှာဒီအပန်းပြေခီးတဲ့နေရာနောက်ပိုင်းကျရင်တော့ဒါထက်လာမှာပေါ့နော
်ဒီပေါ်လုံခြုံရေးကြောင့်အမည်မဖော်လို့တဲ့စီးပွားရေးလိလာသုံးသက်သူတူကတော့
အရင်ကတည်းကဆိုင်တော့နိုင်ငံသားထွက်ဖို့အတွက်တော့ဈေးပိုတက်တာရဲ့ flight နဲ့ထွက်လို့ရတော့မှာပေါ့နော်ဒါပေမဲ့အခုကကိုဗစ်ကာလကြီးလည်းဖြစ်နေရဲ့လေကြောင်းလဲနေရတယ်ဟိုတခြားနိုင်ငံမှာဆိုလည်းအများကြီးလျှော့နေရပေါ့နော်အရင်ကတော့အများကြီးတော့ flight ဆိုင်မှာမဟုတ်ဘူးဆိုတော့ကိုဗစ်အခြေအနေမျိုးကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်နောက်တစ်ခုကကျတော့အာသာချက်ဆိုလို့ရှိရင်ကအရင်တော့ဆိုရင်အဲကာကိုပေါ့နော်လေကြောင်းထဲကနေပြီးမှပစ္စည်းတွေတင်သွင်းနေမှာမှာ release flights တွေပဲရှိရဆိုတော့ passport များတာပေါ့နော်အဲကိုလိုပြန်ပြီးဖွင့်မယ်ဆိုရင်တော့ဒီအဲကာကိုကြီးများလာနိုင်တယ်ပေါ့နော်များရင်တော့လေ cost များတက်တာပါမှာပေါ့နော်ဒါကတော့စဉ်းစားကြည့်ရပါတယ်ဒါပေမဲ့ခြားတစ်ဘက်မှာလည်းစဉ်းစားမယ်ဆိုလို့ရှိရင်လေရင်စီကဈေးရမ်းတက်နေတော့ပေါ့နော်မရောရမျိုးလည်းဖြစ်လာနေပြောစီလည်းပြတ်လာနိုင်တာဖြစ်နိုင်တယ်ပေါ့
အဲ့ဒီတော့အခုလိုလေကြောင်းလိုင်းတွေပြန်ဖွင့်လာပြီးခီးသွွားဗီဇာအနေထားပွင့်လာဖို့ကိုမေးရမှာလဲဦးနောင်နောင်ဟန်က
အခုလောလောဆယ်နဲ့ဗီဇာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုညွှန်ကြားချက်ထုတ်ပြန်ရင်မရှိသေးဘူးဗျာဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းမကြခင်မှာထွက်ပေါ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတယ်အခုလောလောဆယ်အားဖြင့်ဆိုရင်တော့ဒီနိုင်ငံတွေကိုဒီဗီဇာလျှောက်ထားမှုတွေရောဗီဇာအွန်ရိုက်ဗယ်တွေရောနောက်တစ်ခါ e-visa တွေရောအကုန်လုံးပိတ်ထားသေးတယ်ဒါပေမဲ့ဒီလေကြောင်းလိုင်းတွေဖွင့်ပြီးတဲ့အပေါ်မှာမှဒီဗီဇာနဲ့ပတ်သက်ပြီးတော့ချေဆော့မှုတွေထပ်ပြီးတော့ဘယ်နိုင်ငံတွေကတော့ဒီဗီဇာလျှောက်လို့ရတယ်ဘယ်နိုင်ငံတွေကတော့ဆက်ဆံရေးတာဝန်တွေမှာဗီဇာလျှောက်လို့ရတယ်ဆိုတော့ဟာထပ်ပြီးတော့ပေါ်လာပါလိမ့်မယ
်ကိုဗစ်ဖြစ်နှုန်းတင်နှုန်းကျလာတာကြောင့်အခုလိုခီးသွွားလုပ်ငန်းကိုဖြေလျှော့လိုက်ပေမဲ့တခြားကိုဗစ်စီကံဆိုင်ရာစင်ခေါ်မှုတွေဆက်ရှိနေတဲ့အပေါ်မှာလည်းစီးပွားရေးလေလာသုံးသက်သူက
လေကြောင်းလိုင်းပြန်ဖွင့်လိုက်ဒါပေမဲ့တော့ quarantine နေရာမှာရက်ကမပြောင်းဘူးမပြောင်းလို့ရှိရင်လည်းလူစိတ်လာဦးမှာရှိမှာမဟုတ်ဘူးပေါ့နော်ဆိုရင်ဥမာကထိုင်းရင်းကိုဝင်မယ်ဆိုလို့ရှိရင်ကသူကတက်ဆန်ကိုပေါ့နော်တရက်ပဲနေရတော့တယ်ကိုဗစ်တက်စစ်တဲ့ negative ဆိုရင်တော်လို့ရပြီပေါ့နော်ဆိုတော့တရက်ပဲပေါ့နော်တရက်ပဲဆိုပါပြီးတော့ညာတော့ဖြင်းကဒီအချိန်ကလဲဘူးပတ်ဖို့အတွက်တရက်ပဲဆိုတော့အဆင်ပြေရပေါ့အခုကညမနေအောင်စဝင်တယ်လေ quarantine အနေရမယ်ပေါ့နော် test ကလည်းချိန်စီရမယ်ဆိုလို့ရှိရင် cost အရင်များရဲဆိုတော့ညီမစိတ်ဝင်စားမှာတော့မဟုတ်ဘူးပေါ့နော်ခီးသွားလုပ်ငန်းတွေတော့အရင်ကြီးအဆင်ပြေမယ်လို့တော့မထင်ဘူးအဲ့ဒါကိုပြင်တော့ဘယ်လိုမျိုးဖြစ်လာနိုင်လဲတော့မသိဘူးပေါ့နော်အဲ့ဒါဆောက်ကြည့်ရမှာပဲ
ဒါအပြင်မနစ်ကဆေးရနာသိမ့်ပြီးနိုင်ငံရေးမတည်ငြိမ်မှုကလည်းစင်ခေါ်မှုဖြစ်နေတာကိုဦးနနောင်ဟန်က
2021နဲ့20ကြားထဲမှာတော့ကိုဗစ်ကြောင့်လည်းပါသလိုဒါနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လည်းဧည့်သည်တွေရဲ့ဒါမလာတာလည်းပါတယ်ပေါ့နော် ဆိုတော့ဒါကြောင့်မလို့အခုပြန်ဖွင့်တယ်ဆိုပေမဲ့လည်းနိုင်ငံရေးတည်ငြိမ်မှုရှိမှသာနိုင်ငံတကာခီးသွားတွေကပြန်လာမယ့်အခြေအနေရှိတယ်ဒါကြောင့်မလို့ဒီအပေါ်မှာအခုလက်ရှိခီးသွားလုပ်ငန်းတွေအခြေအနေကပြင်ဆင်ထားမှုတွေအများကြီးမလုပ်ထားသေးဘူးဘာကြောင့်လဲဆိုတော့နိုင်ငံရေးတည်ငြိမ်မှုကုလသမဂ္ဂမရှိသေးဘူးပေါ့နော်မရှိသေးတဲ့ကြောင့်ခီးသွားလုပ်ငန်းကချက်ချင်းချင်းအခုဖွင့်အခုချက်ချင်းဝင်လာနိုင်တဲ့အခြေအနေမျိုးမရှိသေးဘူ
းဒါကြောင့်ခီးသွားလုပ်ငန်းပုံမှန်ပြန်ဖြစ်နိုင်ဖို့အနည်းဆုံး6လကနေတစ်နှစ်အထိအချိန်ယူရနိုင်တယ်ဒီထက်နိုင်ငံရေးမတည်ငြိမ်မှုပိုပြတ်လာရင်တော့မျှော်လင့်ချက်ပါပြတ်သွားနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့ဆက်သွယ်မေးမြန်းချက်ပါဆက်လက်ပြီးနိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကတော့ယူကရိန်းနိုင်ငံကလူသားချင်းစာနာမှုအကြက်တဲကြောင့်စားနပ်ရိက္ခာပြက်လက်မှုနဲ့ငတ်မုံခေါင်းပါမှုကိုယူကရိန်းနိုင်ငံမှာအကြီးအကျယ်ကြုံတွေ့ရနိုင်တယ်လို့တကဘာလုံးငတ်မုံခေါင်းပါမှုနဲ့အာဟာရချို့တက်မှုတွေဖြစ်ပေါ်စေနိုင်တဲ့အန္တရာယ်ရှိတယ်လို့ WFP ကဘာစနေကအစီအစဉ်ကသတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်လီဇာရှရိုင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကပြောပြပေးပါလိမ့်မယ
်ရုရှားကျူးကျော်မှုကြောင့်တန်းနဲ့ကြီးတဲ့ယူကရိန်းတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေရပြီးဘုံကိုကျင်းတွေထဲမှာပုံအောင်နေကြရကအစာရေးစားတွေကိုလည်းခက်ခဲရှာဖွေစားတောင်းနေရပါတယ်စစ်ကြောင့်လူပေါင်းများစွာအငတ်ဘေးနဲ့ကြုံနိုင်ပြီးကဘာစနေကလုံလောက်မှုကိုလည်းချင်းကျောက်လာနေပါတယ်အထူးသဖြင့်တော့အစာအစာပြတ်လတ်နေတဲ့နေရာတွေအတွက်အဓိကချင်းချောင်းမှုဖြစ်လာနေတယ်လို့ WFP ရဲ့ Ukraine ဆိုင်ရာအရေးပေါ်ကူညီဆောင်ရွက်ရေးအရာရှိ Jacob Karenga ပြောဆိုပါတယ် WFP အနေနဲ့လူသုံးသန်းကိုတလားစာကျွေးဖို့စုဆောင်းပြင်ဆင်ထားတယ်လို့ပိုလန်နိုင်ငံခရာကောင်းမှာရှိတဲ့ WFP ဒေသဆိုင်ရာယုံကနေ Jacob Karenga ပြောဆိုပါတယ
် The country's food supply chain is falling apart.Movement of goods has slowed down.
Ukraine ရဲ့အစားအစာတည်ယူဖြန့်ဝေတဲ့စနစ်ဟာတစစီပျက်စီးသွားပါတယ်။ကုန်စည်စည်းစိမ်မှုတွေနှေးကွေးသွားပြီးနီပိုရိုမရီဥပိုဆူမီလိုမျိုးတွေမှာလုံခြုံမှုမရှိတဲ့အတွက်ကုန်တင်ရင်မောင်းသမားတွေဟာလည်းမမောင်းရဲကြတော့ပါဘူး။ WFP အနေနဲ့အဝိုင်းခံနိုင်ရတဲ့မျိုးတွေအနည်းနာမှာအစားအစာတွေအမြောက်အများကြိုတင်စုဆောင်းထားပြီးအကူအညီပေးရေးအဖွဲ့တွေမြို့အုပ်ချုပ်ရေးဌာနတွေကနေတဆင့်ဖြန့်ဝေပေးသွားနိုင်ဖို့လှုံ့ဆော်နေပါတယ်။
ပင်လယ်နဲ့ကမ်းရိုးတန်းဒေသဟာဥရောပရဲ့ပေါင်မုံထွက်ရာဒေသလို့ကြော်ကြားပါတယ်ဒီဒေသဟာအရေးပါတဲ့စိုက်ပျိုးရေးကုန်ထုတ်ဒေသဖြစ်ပြီးကမ္ဘာ့ဂျုံနဲ့နှံစားသီးနှံကုန်သွယ်ရာအဓိကလမ်းကြောင်းဖြစ်ပါတယ်ရုရှားကပင်လယ်နဲ့အတွင်းတင်ပေါ်အစင်း300ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်လောင်စာဆီဈေးနဲ့စားသောက်ကုန်ဈေးတွေမြင့်တက်နေတဲ့အတွက်တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေအငတ်ဘေးကြုံရနိုင်ပါတယ်ဒါအပြင်အရှိအလယ်ပိုင်းနဲ့မြောက်အာဖရိကတိုက်နိုင်ငံတွေကိုလည်းအစာအစာပြတ်လတ်မှုနဲ့ကြုံနိုင်တယ်လို့ WFP Ukraine ဆိုင်ရာတာဝန်ရှိသူ Jacob Karenga ပြောပါတယ
် The consequences of the conflict in Ukraine are radiating outwards triggering a wave of collapse
Ukraine ပြည်ပခရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့ကမ္ဘာလုံးကိုအစာအစာပြတ်လတ်မှုငတ်မှုမှုလိုင်းရိုက်ခတ်လာနိုင်ပါတယ်ရုရှားနဲ့ Ukraine ဟာကမ္ဘာဂျုံကုန်သွယ်ရေးရဲ့30ရာခိုင်နှုန်းမှာရှိပါတယ်အခုတော့အဲ့ဒီဂျုံတင်ပို့မှုကရပ်တန့်နေပါတယ်။ယူကရိန်းဟာကမ္ဘာဂျုံထုတ်လုပ်တင်ပို့မှုပြင်စမမြောက်အများဆုံးနိုင်ငံဖြစ်ပါတယ်။ဒါကြောင့်ဒီအကျိုးသက်ရောက်မှုကကြီးမားပါတယ
်။ဥပမာအနေနဲ့အီဂျစ်နိုင်ငံရဲ့ဂျုံ80ရာခိုင်နှုန်းဟာယူကရိန်းကနေတင်သွင်းတာပါ။လစ်ဗနွန်နိုင်ငံရဲ့ဂျုံ90ရာခိုင်နှုန်းဟာယူကရိန်းကလာတာပါ။ဒါအပြင်တူနီးရှား၊အယ်ဂျီးရီးယား၊ယေမင်စတဲ့နိုင်ငံတွေဟာယူကရိန်းရဲ့ဂျုံကိုမှီခိုအားထားနေရတာပါ။အခုတော့ဒီနိုင်ငံတွေအနေနဲ့ဂျုံကိုအခြားနေရာကနေရှာရပါတော့မယ်။ဒါကြောင့်အစားအစာဈေးတွေထပ်တက်အောင်မှာပါလို့ယူကရိန်းဆိုင်ရာ WFP တာဝန်ရှိသူ Jacob Karenga ဆက်လက်ပြောဆိုခဲ့ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဦးတင်ပေါင်းတန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာကိုမထုတ်လောက်ခင်မှာပထမဆုံးအနေနဲ့ဒုအတန်အစီအစဉ်ကိုကြားမှာဖြစ်ပါတယ်မြန်မာတော်နိုင်ငံတဝန်းကလူခွင့်ရေးချင်းတွေကိုစူးစီးတင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေအကြောင်းကိုတင်ပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ် ဒီတစ်ပတ်မှာတော့စစ်တပ်ကိုစန့်ကျင်တာတွေရပ်တန့်ပစ်ဖို့အတွက်စစ်ကြောရေးမှာအမျိုးသားနဲ့အမျိုးသမီးတွေကိုရက်ဆက်ကြမ်းကြုတ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တဲ့နှိမ်လန်းတွေကိုအသုံးပြုပြီးတော့နှိပ်စက်ညှဉ်းပန်းနေပါတယ်။အဲ့လိုနှိပ်စက်ညှဉ်းပန်းမှုတွေဟာစစ်ကြောခံရတဲ့သူတွေကိုရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကာလရှည်ကြာထိခိုက်ပျက်စီးလာစေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလစစ်တပ်အာဏာစသိမ်းကလေးကအာဏာရှင်ဆန့်ကျင်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးနှိပ်စက်ညှဉ်းပန်းတာတွေအများအပြားရှိခဲ့ပါတယ်။စစ်တပ်ရဲ့နှိပ်စက်မှုတွေကိုမှတ်တမ်းတင်ထားတဲ့အဖွဲ့အစည်းတွေရဲ့အဆိုအရဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုပားရိုက်တာ၊ရင်ဘတ်ကိုကန်တာ၊ပါဇက်ထဲတနတ်ထဲတာ၊စစ်လိမ်မီးနဲ့တို့တာအပြင်ကျောက်ချုံတွေပေါ်မှာဒူးထောက်ခိုင်းပြီးနှိပ်စက်တာတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်သားတွေဟာထိမ့်သိမ်းခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်လိမ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေလည်းပြုလုပ်ကြပါတယ်။ဒို့အတန်းနဲ့စကားပြောဖြစ်ခဲ့တဲ့ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ် ABSFU ရဲ့အမည်မဖော်လိုသူပြန်ကြားရေးတာဝန်ခံကတော့ဖမ်းဆီးခံရတဲ့ကျောင်းသားတွေဟာအာဏာရှင်လက်ပါစေတွေရဲ့လိမ်ပိုင်းဆိုင်ရာညှဉ်းပန်းခံရတယ်လို့ပြောပါတယ်။ဒီလိုညှဉ်းပန်းရမှာအလွန်ဆက်ဆုပ်ဖွဲ့ကောင်းတဲ့နီလန်းကိုလည်းတုံးခဲ့တယ်လို့သူကပြောပါတယ်
။ဒီကြောင်းမှာစော်ဝလုံးထိုးပြီးတော့စစ်တာမျိုးတွေဟိုအဲ့မှာလင်ကျက်ဖတ်စစ်တာမျိုးတွေပေါ့ရိုင်းနှက်ပြီးတော့စစ်တာမျိုးတွေအဲ့ဒါမျိုးတွေကြုံခဲ့ရတယ်လို့သိရတယ
်။ဘာကတာများအဖွဲ့ချုပ်ဟာစစ်အာဏာသိမ်းပြီးနောက်မှာမြို့နယ်လိုက်တပိတ်စစ်ကြောင်းတွေဥဆောင်ထွက်တဲ့အဖွဲ့အစည်းဖြစ်ပြီးမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်အသီးသီးကကျောင်းသားတမကရရဲ့ပင်မအဖွဲ့အစည်းတကူလည်းဖြစ်ပါတယ်။အဆိုပါအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်တွေအရဒီဇင်ဘာလနဲ့ဖေဖော်ဝါရီလအတွင်းစစ်ကြောရေးနဲ့အကျဉ်းထောင်တွေမှာလိမ်ပိုင်းဆိုင်ရာစော်ကားခံရသူတွေဟာအမျိုးသမီးတဦးပါဝင်6ဦးထဲမှနေရှိနေပါတယ်။အဲ့ဒီထဲကကျောင်းသူတဦးဟာစစ်ကြောရေးမှာလိမ်ပိုင်းဆိုင်ရာစော်ကားခံရပြီးနမဲဆိုးနဲ့ကြော်ကြားတဲ့မန္တလေးအိုဘိုထောင်ကိုပို့ခံရပြီးနောက်စေဝါကူတာမှုလည်းမရပါဘူး။ကျောင်းသားတွေကိုထိမ့်သိမ်းထားစင်မှာစစ်တပ်ကအခုလိုလိမ်ပိုင်းဆိုင်ရာစော်ကားတာနဲ့စစ်ကြောတာကိုဘာကြောင့်လုပ်နေရပါသလဲလို့မေးမြန်းရမှာတော့ ABSFU ရဲ့ပြန်ကြားရေးတာဝန်ခံကနိုင်ငံတွင်းစစ်ဆန်ရေးလှုပ်ရှားမှုမှာအစဉ်ဆက်ပါဝင်တဲ့ကျောင်းသားတွေရဲ့တမိုင်းကြောင်းကိုထောက်ပြပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဟိုဟာကျောင်းသားတွေဆိုတာခက်ဆက်ဆက်ပေါ့လေနော်တမိုင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့ကျောင်းသားတွေဟာဟိုဒီတူအကျိုးမူပြီးမျက်နှာမူပြီးတော့ကြည့်ပြီးတော့ကျွန်တော်တို့တိုက်လာတဲ့စေုပ်စုဟိုတိုက်ပြုတ်လာတဲ့ဟိုဟာအဖွဲတစ်ဖွဲ့လည်းဖြစ်တာဆိုတော့ကျွန်တော်တို့ကျောင်းသားတွေကိုစေုပ်စုတွေနဲ့ကကြောက်တဲ့ထဲမှာလည်းပါတယ်လို့ဟိုဟာကြောက်တဲ့ထဲမှာပါတော့သူတို့အနေနဲ့ဒီစေုပ်စုကကျွန်တော်တို့ဟိုဘယ်လိုပြောအညှို့တကြေးနဲ့ကျောင်းသားတွေကိုဟိုရုပ်မှရက်ဆက်တဲ့အကြံမျိုးတွေနဲ့ဟိုလုပ်တယ်လို့ပဲကျွန်တော်တို့ထင်တယ်ပေါ့လေ
နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်း AAPP ရဲ့အချက်လက်တွေအရတော့အာနာသိန်းစာကနေအခုထိကျောင်းသားတထောင်ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကပြန်လွတ်လာတာတော့တောင်းမရှိသေးပါဘူးဖမ်းဆီးခံခဲ့ရတဲ့တချို့ကျောင်းသားတွေဟာစစ်ကြောရေးမှာလာပေါင်းများစွာနှိပ်စက်ခံခဲ့ရပါတယ်အကျဉ်းစခန်းစစ်ကြောရေးတွေမှာလူမဆန်စွာနှိပ်စက်မှုတွေဟာအခုမှမဟုတ်ပဲကိစ္စဆက်ဆက်အာနာရှင်တွေလက်ထံမှာကျူးလွန်ခဲ့ကြတာဖြစ်တယ်လို့စစ်တပ်ကအလို့ရှိနေလို့အမည်မဖော်လိုတဲ့မန္တလေးကနိုင်ငံရေးတက်ကြွလှုပ်ရှားသူတူကဆိုပါတယ်မြန်မာစစ်တပ်ဟာပြည်သူတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတာတွေကိုနှစ်ပေါင်းများစွာလှုပ်ခဲ့တာဖြစ်ပါတယ်ဒီနီလန်ကိုတိုင်းရင်းသားလူနည်းစုတွေအပေါ်စစ်ပွဲနဲ့ဖိနှိပ်မှုလက်နက်တစ်ခုအဖြစ်စစ်တပ်ကအသုံးပြုခဲ့တယ်လို့အမျိုးသမီးများအဖွဲ့ချုပ်က2014ခုနှစ်တုန်းကထုတ်ပြန်ထားပါတယ်အဲ့ထုတ်ပြန်ချက်မှာစစ်တပ်အနေနဲ့လိမ်ပိုင်းဆိုင်ရာရာဇဝတ်မှုများကိုလည်းကျူးလွန်နေဆဲဖြစ်ပါတယ်စစ်ပွဲနဲ့တိုင်းရင်းသားများကိုဖိနှိပ်ရမှာအဓမ္မပြုကျင့်မှုကိုလက်နက်တစ်ခုအနေနဲ့သုံးစွဲနေဆဲဖြစ်ပြီးအမှုခင်းတွေလည်းစစ်တပ်ထိုးစစ်များနဲ့အတူများပြားလျက်ရှိပါတယ်တဘာဝတရားစတာများကိုထိန်းချုပ်ရေးပေါ်အခြေခံသည့်ကျူးလွန်ချိုးဖောက်မှုများလည်းရှိနေတယ်လို့ဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာလဲမြန်မာစစ်သားတွေဟာအမျိုးသမီးမိန်းကလေးယောက်ျားလေး အမျိုးသားနဲ့လိမ်ပြောင်းလဲထားသူတွေကိုမရင်းကျင်တာအုပ်စုဖွဲ့မရင်းကျင်တာနဲ့အကျန်းဖက်ဖျားပေးပြီးလိမ်စော်ကားတာတွေကိုအမြဲတမ်းရည်ရွယ်ချက်ရှိရှိအစီအစဉ်ချပြီးကျူးလွန်တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်စစ်တပ်ရဲ့ဒီလိမ်ပိုင်းဆိုင်ရာအကျန်းဖက်မှုတွေဟာပြည်သူတွေကိုချိန်ချောက်ဖို့အကျန်းဖက်ဖို့နဲ့ထိခိုက်စေဖို့တမင်တသက်ရည်ရွယ်ချက်ရှိရှိအစီအစဉ်ဆွဲပြီးလုပ်ခဲ့တာလို့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကောက်ချက်ချပါတယ်ဒီနီလန်းကိုအာနာသိမ်းပြီးနောက်ပိုင်းမှာလည်းဆက်သုံးလာပြီးဖမ်းဆီးခံရသူတွေဟာစစ်ကြောရေးမှနှိပ်စက်ခံရပြီးအသက်ခံနေကြရပါတယ်စစ်ကြောရေးမှနှိပ်စက်တာအပြင်တပ်ပစ်တာမျိုးတွေလည်းရှိခဲ့တဲ့အတွက်လိမ်ပိုင်းဆိုင်ရာစော်ကားတာညှဉ်းပန်းတာတွေအတွက်စကလုံးတော်ရှာလို့မရဘူးလို့သူကဆက်ပြောပါတယ
်နှိပ်စက်မှုကတော့အမျိုးမျိုးသူတို့လုံမှာပဲဟိုနောက်တစ်ခုကဘာလို့သူတို့လိုချင်တဲ့အဖြေပေါ့နော်ဟိုကြည့်နေတဲ့ကိစ္စဟုတ်ချင်မှလည်းဟုတ်ချင်လည်းဟုတ်ပြန်မဟုတ်ချင်လည်းမဟုတ်ဘူးပေါ့နော်အဲ့ပေါ်မှာသူတို့လိုချင်တဲ့အဖြေရဖို့အတွက်ကိုပြန်ပြောနီးပေါင်းစုံနဲ့နှိပ်စက်တာဗျာအဲ့တော့နီးပေါင်းစုံနဲ့နှိပ်စက်တဲ့အခါကျတော့ခံနေရတဲ့နော်ဖန်ခံနေရတဲ့သူကနောက်ဆုံးမဟုတ်လည်းနောက်ဆုံးကောင်းချိန်ပေးလိုက်ရတာပဲအဲ့တော့သူတို့လိုချင်တဲ့အဖြေရဖို့အတွက်ကတော့ဘာမှသူတို့ကကြည့်နေမှာမဟုတ်ဘူးဟုတ်လားအဆက်တူနဲ့လုံရင်လုံမှာပဲဟုတ်လားစာအုပ်လည်းလုံရင်လုံမှာပဲအဲ့ဒါအရှိယောက်ျားတဲ့စာအုပ်လည်းသူတို့နှိပ်စက်ခြင်းနှိပ်စက်ပါပုံစံအမျိုးမျိုးနဲ့နှိပ်စက်သူတို့လူချင်းနဲ့အဖြေရဖို့တော့သူတို့ကတော့ပုံစံမျိုးစုံနဲ့တော့နှိပ်စက်မှာအဲ့ဒါတော့ကျင်းနေတာခင်ဗ
ျဖန်းခံရသူတွေဟာလိမ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခံရတာကြောင့်ဒဏ်ရာပြင်းထန်ပြီးအချိန်ကြာကြီးခံစားကြရပါတယ်အဲ့ဒီတည်းမှာစိုးရဲကိုဝလုံးထိုးသွင်းခံရသူတူလည်းပါဝင်ပြီးမိသားစုထံဆေးမာတဲ့ဆေးစာရွက်ဟာလည်းလူမှုကွန်ရက်ပေါ်ပြန့်နှံ့ခဲ့ပါတယ်အဲ့ဒီအွန်လိုင်းမှာတွေ့တဲ့ဆေးစာအရပြင်းထန်ဒဏ်ရာကိုကုသပေးတဲ့ဆေးမျိုးကိုမှားတာဖြစ်တယ်လို့မန္တလေးမြို့က CDM ဆရာဝန်တဦးကပြောပါတယ်
။ဒီလိုဆေးမျိုးတွေကဆိုးဝါကိုဒီလိုမျိုးပေါ့နော်ညှဉ်းပန်းနေချက်ခံထားလို့လည်းရှင်းရက်လေရောပြင်းထန်လာလို့တွေးထွက်လို့တောက်တာလည်းဖြစ်နေလို့လေကောင်းမရှိနိုင်မယ်လေ။ဒီလိုမျိုးညှဉ်းပန်းနေချက်ခံရလို့ပဲအရှင်းလည်းပြောရမယ်ကဒီဆိုးဝါကိုပုံမှန်မဟုတ်တဲ့အရာရင်းနဲ့ထိုးသွင်းခံထားလို့လည်းဒီဆေးမျိုးကိုမှားလာလို့လည်းဖြစ်နေတယ်။နောက်တစ်ခုကစုပ်ပြေးနိုင်ရရသွားမယ်လို့ပဲယူဆရမယ်။ဒါကြောင့်ဆေးစာရမြင်လို့ပဲကျွန်တော်ကကြည့်လိုက်တာပေါ့။သူဟာကိုယ်တက်စီတမျိုးထပ်မှန်လာတယ်။အနာစီးသိမှုတွေသေးလေးမှုတွေစီးတမျိုးထပ်မှန်လာတယ်။အဲဒီအတွက်ကြောင့်မို့ဆေးဟိုပေါ့နော်။ဟိုကျွန်တော်အမြင်နဲ့တစ်ဖက်သက်အမြင်နဲ့ပဲကျွန်တော်ပြောရမယ်ဆိုရင်တော့ဒီကဘောက်ဟာသူဟာဆိုးဝါးမှာတော့ဒီဒီကဘောက်ဟိုခံစားမှုတစ်ခုခုခံစားခံရတာဉာဏ်မလေးချက်ခံရတာမျိုးရှိနေရှိနေ
စစ်ကြောရေးမှာခန္ဓာကိုယ်ထိပါးနှိပ်စက်တာအပြင်ဘာမှမထိမတို့ပဲအမောင်းတိုက်တဲ့ထားတာမျိုးကဆလို့လူတစ်ယောက်ရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကိုပြိုလဲအောင်နှိပ်စက်ကြတာဖြစ်ပြီးရေရှည်မှာခန္ဓာကိုယ်ပိုင်းဆိုင်ရာကျန်းမာရေးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာမယ်လို့လည်း CDM ဆရာဝန်ကဆက်ပြောပါတယ
်အပြင်မှာဘယ်လောက်ထိတန်ပါတယ်လဲပြောပေါ်တော့ဒီလိုအခြေအနေမျိုးကြုံဦးတဲ့လူတွေဟာဒါတော့ကတတလုံးအိမ်နေရတာဟာအမျိုးသားမှမဖြစ်တာမဟုတ်မိသားစုမှလည်းဖြစ်တယ
်ပြည်ရင်းပြည်ပါကဥပဒေဆိုင်ရာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်ဒီမိုကရေစီရေးထောက်ခံအားပေးသူများအနေနဲ့ဒီလိုကိစ္စတွေအပေါ်ရင်းငုံနှုတ်ပိန်မနေဘဲကူညီဆောင်ရွက်ကြဖို့နဲ့နှိပ်စက်ခံရပြီးဒဏ်ရာရသူတွေအတွက်စေကူတာခွင့်ရရှိရေးကိုပါကူညီဆောင်ရွက်ပေးကြဖို့ဘာကတာများအဖွဲ့ချုပ်ကဖေဖော်ဝါရီလ19ရက်မှာထုတ်ပြန်ခဲ့ပါတယ်ဒီလိုဖြစ်ရဆိုးတွေကြုံတွေ့ခဲ့ရတဲ့ចောင်းသားတွေဟာပြောင်းញံသွားကြမှာမဟုတ်ပဲဆရာနာရှင်ကိုရတဲ့နည်းနဲ့ဆန့်ကျင်နေအောင်မှာဖြစ်ပြီးနိုင်ငံမှာဒီမိုကရေစီပြန်လည်ရှင်သန်လာဖို့ကြိုးပမ်းနေအောင်မှာဖြစ်ပါတယ်ဒီအကြောင်းကိုဘဂတာအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါတယ်ရှင
်ကျွန်တော်တို့ចောင်းသားပြည်သူတွေပေါ့လေចောင်းသားပြည်သူတွေဒီလောက်ရဲဆက်ဆက်ရုံမာနေရဲ့ရုံမာအောင်နှိပ်စက်ခံထားရတဲ့အချိန်မှာနိုင်ငံတကာအနေနဲ့တော့ဟိုအချင်းဌာနမှာဖြစ်စီလူခွင့်ချိုးပေါက်နေတဲ့အရာတွေကိုဖြစ်စီအနေချင်းတော့သူတို့အနေနဲ့ကုညီနိုင်မယ်ကုညီပေးဖို့ပဲတောင်းဆိုခြင်းနဲ့ပေါ့လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုထည့်သွင်းအသုံးပြုထားခြင်းမရှိပါဘူးဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့တဲ့အစီအစဉ်ကိုနားဆင်ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA American တိုင်းရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့မနက်ခင်း Radio အစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါကြည့်ရှုနိုင်အောင်တင်ဆက်ပေးနေပါတယ်ခင်ဗျာ။
ဗီယိုရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
် VOA American တိုင်းရဲ့မနက်ပိုင်းအတန်လွင်အစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့49လောက်ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmesc@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီမိုကရေစီတိုက်ပွဲမှာအကြမ်းမဖက်လှုပ်ရှားမှုနဲ့သွားမလားလက်နက်ကင်လှုပ်ရှားမှုနဲ့သွားမလားဆိုတာအရေးပါတဲ့မေးခွန်းတစ်ခုဖြစ်ပါတယ်နိုင်ငံတွေမှာဒီလှုပ်ရှားမှုတရားရကိုရွေးချယ်ခဲ့ကြတာပါဒါမှမဟုတ်သူ့အချိန်နဲ့သူကျင့်သုံးခဲ့ကြရတာပါအဲ့ဒီလိုမှမဟုတ်ရင်ပေါင်းဆက်ပြီးတော့လဲကျင့်သုံးခဲ့ကြရတာဖြစ်ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဒီလှုပ်ရှားမှုနှစ်ရက်အကြောင်းကိုပြည်ပကနဲ့ငြိမ်းချမ်းရေးဘာသာရပ်နဲ့မဟာပွဲယူဖို့ကြိုးစားနေတဲ့ကိုအောင်ကိုကိုနဲ့ဦးတင်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုအောင်ကိုကိုဖြစ်ပါတယ်ကိုအောင်ကိုကိုဟာအမေရိကန်နိုင်ငံမဆာချူးဆက်စ်ပြည်နယ်မှာရှိတဲ့ Brandeis University မှာပဋိပက္ခနေလာရေးနဲ့ငင်းချမှုတိဆောက်ရေးအကြောင်းကိုလေ့လာနေတဲ့မဟာဘွဲ့အကြောင်းသားတစ်ယောက်ဖြစ်ပါတယ်ဒီမိုကရေစီလှုပ်ရှားမှုတွေမှာအာဏာရှင်စနစ်ကိုဆန့်ကျင်တဲ့အခါမှာအမှုနီးကောအကြမ်းနီးကောအသုံးပြုကြတာကိုနိုင်ငံတွေမှာတွေ့ရပါတယ်အဲ့ဒီအမှုနီးအကြမ်းမဖက်လှုပ်ရှားမှုဒါမှမဟုတ်ဂျန်နီလို့ပြောတဲ့လက်နက်ကိုင်လှုပ်ရှားမှုအဲ့ဒီလိုနီလန်းတွေကိုနိုင်ငံတွေကဘယ်လိုများအသုံးပြုသွားတတ်ကြတယ်။ဘာဒီနဲ့ချိန်ထိုးပြီးဒီလိုဆုတ်ဖြတ်ခဲ့ကြတာလဲ။ဘလောက်တိုင်းတာထိအောင်မြင်မှုရှိတယ်မအောင်မြင်မှုရှိတယ်အစရှိတဲ့ကိစ္စတွေကဒီမိုကရေစီလှုပ်ရှားမှုတစ်ခုမှလည်းအရေးကြီးတဲ့အကြောင်းအရာဖြစ်ပါတယ်။ဆိုတော့ကွန်ဟွေကွန်ကွန်မြန်မာပြည်မှာလည်း NGO လုပ်ငန်းတွေကိုတော်တော်လုပ်ခဲ့တယ်ပေါ့နော်။ဒါကြောင့်မြန်မာပြည်မှာလုပ်ခဲ့တဲ့အတွေ့အကြုံနဲ့အခု Brandeis တက္ကသိုလ်မှာလာပြီးလေ့လာတဲ့အခါမှာဘာတွေကိုသင်ယူရရှိလဲ
။ဟုတ်ကဲ့ဆရာ။မြန်မာပြည်မှာကကျွန်တော်တို့ငင်းငယ်ရေးတိစောက်မှုကိစ္စတွေလူနည်းစုကိစ္စတွေပါကျွန်တော်တို့ပေါ်ဝင်ပတ်သက်တဲ့အခါကျတော့ကျွန်တော်တို့မှာကသင်တဲ့အတူစာလေးတွေကိုကျွန်တော်တို့ရသလောက်လေးရှာကြံပြီးတော့တက်ပြီးတော့ကျွန်တော်တို့လုပ်ရတာပေါ့။ဆိုတော့ကျွန်တော်တို့မှာစိတ်တကြလေ့လာနိုင်တဲ့အခွင့်အလမ်းကမရှိဘူး။လုံရင်းကရင်အတွက်ကြောင့်အစ်တရားနေပြီးခုပေါ်တော့ကိုကျွန်တော်တို့ကဒီလမ်းလုံရင်းနဲ့ပဲကျွန်တော်တို့အလုပ်တွေကိုကျွန်တော်တို့လုပ်ရတာ။ဆိုတော့ဒါကြောင့်ဒီမှာကျွန်တော်လာတက်တဲ့ခါကျတော့ဒီငင်းငယ်မှုပြဿနာကြီးဖြစ်စေတဲ့ပဋိပက္ခကိုဘယ်လိုကြည့်ရသလဲဆိုတော့ကျွန်တော်တို့ကစနစ်တကျပို့ပြီးတော့လေ့လာမယ်ရ။ဒီမှာကတော့ကျွန်တော်ပို့ပြီးတော့အချိန်ပေးပြီးတော့စနစ်တကျလေ့လာတဲ့နိုင်တဲ့အခွင့်အရေးရတယ်လို့ပဲကျွန်တော်ဟိုပြောလို့ရပါတယ်။ဟုတ
်ကဲ့။အဲ့လိုလေ့လာတဲ့အခါမှာအကြမ်းမဖက်လှုပ်ရှားမှုနဲ့လက်နက်ကိုင်လှုပ်ရှားမှုအကြောင်းတနည်းပြောလို့ရှိရင်လည်းအလွယ်ကျွန်တော်တို့လူတည်များတယ်လို့ပြောရင်အမှုနည်းနဲ့အကြမ်းအမှုနည်းရဲ့သဘောတဘာဝလေးရဘလို့ရှိ
ဒုတိယကဘာစင်ဒီနောက်ပိုင်းလို့ပြောရမှာပေါ့ဆရာမျိုးစုံနည်းတွေနဲ့လှုပ်တဲ့နည်းလမ်းတွေကိုကျွန်တော်တို့နိုင်ငံတကာကောဒီပညာရေးပိုင်းဆိုင်ရာကောအားလုံးကနေပြီးတော့ကျွန်တော်တို့ကပူပြီးတော့အားပေးအားမြောက်ပြုလာတာမျိုးကိုကျွန်တော်တို့တွေ့ရတာပေါ့နော်အမှုနည်းနဲ့ကိုလိုချင်တာကိုတောင်းဆိုတဲ့ဟာကရလို့ရှိရင်တော့အကောင်းဆုံးပေါ့အမှုနည်းမှမရမှတခြားနည်းတွေကိုကျွန်တော်တို့ကစဉ်းစားတင့်တယ်ဆိုတဲ့အားမျိုးပေါ့ဒါဒုတိယကမ္ဘာကြီးရှေ့ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုလိုချင်တာရဖို့အတွက်ဒီလူတို့ကအကျန်းနည်းကိုပဲသုံးတာတွေကများတာပေါ့နော်အတန်းနည်းကိုသုံးတာများတယ်နောက်ပိုင်းဆိုတော့ကျွန်တော်တို့ကဒီအမှုနည်းကိုပို့ပြီးတော့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းပို့ပြီးပြောလာကြတယ်ဆိုတော့ဥပမာအဖြစ်ကျွန်တော်တို့ နိုင်ငံတကာအဖွဲ့အစည်းနိုင်ငံတကာမှာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့အဖွဲ့အစည်းကဘယ်အဖွဲ့အစည်းမှကျွန်တော်တို့ကအကြံဉာဏ်သုံးပါအကြံဉာဏ်ကောင်းတယ်ဆိုတာမျိုးတော့မပြောကြဘူးပေါ့ဆိုတော့အလူလီကိုပဲကျွန်တော်တို့ကဟိုတွန်းတင်ကြတာပေါ့နော်ဒီအလူလီကလူလဲအထီးကိုက်တည်ဆုံနေမယ်သုတေသနတွေကပြောတဲ့အခါမှာအလူလီကဘာလို့အောင်မြင်တယ်လဲဆိုတဲ့အခါမှာနှစ်ခုရှိတယ်ပေါ့နော်တစ်ခုကဘာလဲဆိုလို့ရှိရင်ငြိမ်းချမ်းစွာဆန္ဒပြတယ်ဒီအလူလီသုံးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကလူတွေပို့ပြီးတော့ပါလာလူတွေပို့ပြီးတော့ကျွန်တော်တို့ကစီးယုံနိုင်မယ်လူတွေအားလုံးပါဝင်လို့ရတယ်အကျန်းဒီကတော့ကျွန်တော်တို့အားလုံးကတော့လက်နဲ့ကင်ပြီးတော့ဒီတော်လိုင်းလေးလုပ်ဖို့ဆိုလို့ရှိရင်မဖြစ်နိုင်ဘူးပေါ့ဆိုတော့အဲ့တော့အနူလေးကလူတွေပို့ပြီးတော့ဟိုပါဝင်လာအောင်လုပ်လို့ရတယ်နောက်တစ်ခုကပြည်ဒီပြည်တွင်းမှာလည်းပဲအနူလေးနဲ့လုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဒီ legitimacy ပေါ့ထောက်ခံမှုကပို့ပြီးတော့ movement ကိုထောက်ခံမှုကပို့ရတယ်ပြပကလည်းပို့ပြီးတော့ထောက်ခံမှုတွေရတယ်ဒါကြောင့်ကျွန်တော်တို့ကအနူလေးကလူတွေကိုရွေးကြတဲ့အခါမှာဒီအသာချင်းရှိတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့အနူလေးနဲ့လုပ်နေတဲ့ဒီလှုပ်ရှားမှုကိုကျွန်တော်တို့ကဒီအာဏာရှင်တွေနေနဲ့ဒီအလွဲတစ်ခုကျွန်တော်တို့ကဒီနှိမ်နှင်းဖို့အတွက်ပြဿနာရှိတယ်ပေါ့သူတို့နှိမ်နှင်းလိုက်ပြီဆိုလို့ရှိရင်လည်းသူတို့ပြန်ပြီးပြန်လာမဲ့အားရရှိတာပေါ့ဥပမာအဖြစ်ကျွန်တော်တို့ဟိုအလူနည်းနဲ့လုပ်နေတဲ့ဒီဆန္ဒပြပွဲတွေမှာအကြမ်းဖက်ပြီးဖြိုခွင်းမယ်ဆိုလို့ရှိရင်အဲ့ဒီဖြိုခွင်းတဲ့ရဲတို့စစ်သားတို့ကသူတို့မိသားစုကရက်ွက်ထဲမှာရှက်ရမယ်ပြီးလို့ရှိရင်သူတို့မိသားစုကပြန်ပြီးတော့သူတို့ပြန်ပြီးတော့ဆန့်ရှင်လိုဟာမှုပြန်လုပ်မယ်ဘာလို့မျိုးလုပ်တာလဲပေါ့နော်ဟိုဒါမျိုးတွေပြန်ပြီးတော့စစ်သားတွေရဲတွေကြားထဲမှာပို့ပြီးတော့အကွဲပြည့်တွေပို့ဖြစ်လာမယ်ပို့ပြီးတော့အဲဒီလှုပ်ရှားမှုကပို့ပြီးတော့ထိရောက်နိုင်တယ်ပေါ့နော်ဒီယူဆချက်နှစ်ခုနဲ့ကျွန်တော်တို့ကဒီအလူနည်းကိုရွေးကြတယ်လို့ကျွန်တော်တို့ကဒီသုတေသနတချို့မှာပြောပါတယ်ခင်ဗျာအဓိကကတော့ပြည်ရင်းပြည်ပဒီနိုင်ငံတကာအဖွဲ့အစည်းတွေအားလုံးပဲ academic ဒီဒီလေတော်တော်များလည်းနောက်ပိုင်းမှာကျွန်တော်တို့အလူနည်းကိုပို့ပြီးတော့ဇောင်းပေးလေ့လာပြီးပို့ပြီးတော့မြင့်တင်တဲ့သဘောတော့ကျွန်တော်တို့တွေ့ရတာပါခင
်ဗျာဟုတ်ပါတယ်ဟိုကဘာမှာပြောလို့ရှိရင်လည်းမာတမကန်နီယာအကြမ်းဖက်လှုပ်ရှားမှုမှာအထင်ပြခေါင်းဆောင်လို့ပြောလို့ရတာပေါ့နော်အဲကျွန်တော်မြန်မာနိုင်ငံတော်ဆန်းစုကြည်ကလည်းအဲအဲ့ဒီလိုဒီဘက်ခင်မှာခေါင်းဆောင်ပြောက်လို့ပြောလို့ရပါတယ်ဒါပေမဲ့တစ်ခါတလေမှာကြတော့လေပြည်သူလူထုကအမှုနည်းကိုသုံးလာတော့မရတော့ဘူးဆိုတော့အခြေအနေတစ်ခုအထိလည်းရောက်သွားကြတာနိုင်ငံတွေမှာတွေ့ရတယ်အဲ့ဒီလိုခါမျိုးတွေမှာအကြမ်းကြီးရဲ့သဘောသဘာဝကိုကူးပြောင်းသွားကြတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းလူနေစုတိုင်းလာဖြစ်တဲ့ကရင်ဆပ်ပြီးတော့လက်နက်ကိုင်းပုံကငယ်တဲ့ပြီးတော့အဲတခင်ဆိုးလို့ပုံကနေပြီးတော့ကွန်မြူနတီပါတီကအခုဒီလမတ်လ28ရက်ဆိုတော့ဟိုကဒီကွန်မြူနတီပါတီကလက်နက်ကိုင်းတော်တော်ရေးနှစ်ပတ်လည်နေ့ကိုရောက်မှာပေါ့နော်လက်နက်ကိုင်းလှုပ်ရှားမှုပါကြီးထွားလာခဲ့ကြတယ်။မကရင်ခေတ်ကာလမှာဆိုလို့ရှိရင်နော်လက်နက်ကိုင်းလှုပ်ရှားမှုကလွဲပြီးတခြားနီးလန်းနဲ့လုံးလုံးမရဘူးလို့ယုံကြည်ကြတဲ့လူငယ်အများကြီးကိုကျွန်တော်တို့တွေ့ရဆိုတော့လက်နက်ကိုင်းလှုပ်ရှားမှုပြောတဲ့အကျန်းနီးပေါ့နော်ကျန်းကြီးရဲ့သဘောတဘာဝကိုလည်းဘယ်လိုတွေ့ရလဲလေးလာတဲ့စာပေတွေမှာ
အနူနီးမှာလည်းကျွန်တော်တို့ကန့်သက်ချက်တွေရှိတာပေါ့လေကန့်သက်ချက်တွေရှိတယ်အဲ့လိုမျိုးအနူနီးနဲ့အောင်မြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာတစုံတရာလူထုနဲ့အစိုးရကြားထဲမှာဒီနားလည်မှုနဲ့ရှိဖို့လိုမယ်ပေါ့နော်ပြီးတော့တစုံတရာကျွန်တော်တို့ကဒီ democracy ဒီ democratic space ပေါ့တစုံတရာကျွန်တော်တို့ကရှိဖို
့ democracy သဘောအရနှုတ်ရှားလို့ရတဲ့
ခွေမော့
နေပေလေ
းခွေလေးကျွန်တော်တို့ကရှိဖို့လုပ်တယ်အဲ့ဒီခွေမမရှိရင်ကျွန်တော်တို့ကလှုပ်ရှားဖို့လှုပ်ရှားဖို့ပိတ်သွားပြီဆိုလို့ရှိရင်လူတို့ကတခြားဒီနီလန်တစ်ခုခုနပြောတဲ့ဒီအချမ်းကြီးကိုကျွန်တော်တို့ကတွန်းပို့ခြင်းခံရတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ဖြစ်သွားတာပေါ့ဆိုတော့ဘာလို့လဲမင်း662လောက်မှာ662မှာကျွန်တော်တို့ဒီ civil rights movement လို့ခေါ်ပြီးအမေရိကန်မှာဖြစ်တဲ့အခါမှာဒီအမေရိကန်နိုင်ငံမှာတစုံတရာ democracy ရင်ကျေးမှုကခိုင်နေပြီဒီသူတို့လှုပ်လှုပ်ကြိုင်လို့ရတဲ့ခွေတွေရှိနေပြီဒါကြောင့်ကျွန်တော်တို့ကအလူနီးကိုလူတွေကပို့ပြီးတော့အားကိုးကြတဲ့သဘောရှိတာ။ဆိုတော့ကျွန်တော်တို့ကဟိုဒီလိုဓာတ်မျိုးမရှိဘူးလူတို့ကိုလည်းခုနကပြောတဲ့ဒီလူတို့လိုမြင်လာတဲ့ဆက်လို့ရှိရင်ကျွန်တော်တို့ကရန်သူလိုမြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီ regime ပေါ့နော်အဲ့ဒီအာဏာရှင်တွေကိုကြတော့အလူနီးနဲ့ကျွန်တော်တို့ကထုတ်ချဖို့အတွက်လုပ်တဲ့အခါမှာမလွယ်ဘူးလို့ကျွန်တော်ကဟိုမြင်တာပေါ့ဆရာ။ဆိုတော့တစ်ဖက်ကအကြမ်းတီးနဲ့လုပ်ကြတဲ့အခါမှာလည်းလူတို့ရဲ့စိတ်လုံခြုံမှုပေါ့နော်အဲ့ဖိတ်လုံသူမှုကိုအနည်းနဲ့အများတော့ကျွန်တော်တို့ကပေးနိုင်တာပျော်လင့်ချက်လဲကျွန်တော်တို့ကဆက်ပြီးတော့ပေးနိုင်တဲ့သဘောရှိတာပေါ့ဒါပေမဲ့ခုနပြောတဲ့တခြားပုံရသေးဆိုလူတွေပေးဆက်ရတယ
်
ပေးဆက်ရတယ်တော့ကျွန်တော်တို့ကဒါကတော့အလုံးသိတဲ့အတိုင်းပေါ့ဟိုပေးဆက်ရတယ်တော့အရင်များတာပေါ့လူနည်းကတော့ပေးဆက်ရတယ်နေတာပေါ့ဒါပေမဲ့အောင်မြင်မှုမအောင်မြင်ဖို့ကတော့လူနည်းနဲ့လှုပ်လို့လက်လျှော့ပေးမဲ့ကျွန်တော်တို့အာနာရှင်တွေဆိုလို့ရှိရင်တော့လူနည်းနဲ့လှုပ်တာတော့အောက်ကူအောင်မြင်နိုင်မှာပေါ့ဒါပေမဲ့အဲ့လိုအာနာရှင်တော့မဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အကြမ်းကြီးတစ်ခုပဲကျွန်တော်တို့ကကျွန်တော်တို့မျှော်လင့်ချက်နဲ့ဒီလူတို့ရဲ့ ခုခံမှုကိုကျွန်တော်တို့ကထိန်းထားလို့နိုင်လို့ရမှာပါ
ကျွန်တော်တို့အကျန်းကြီးလို့ပြောတဲ့လက်နက်ကိုင်လှုပ်ရှားမှုတွေကိုကြည့်လိုက်လို့ရှိလေနှစ်ပေါင်းများစွာယူကြရတာကိုတွေ့ရတယ်နှစ်ကာလတူလို့တဲ့အောင်မြင်သွားတဲ့လက်နက်ကိုင်လှုပ်ရှားမှုဆိုတော့အမှကျူပါပေါ့ကျူပါတော့ဒါကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့ကြောက်ခိုင်တော့အပြင်အမှန်တမ်းဟိုနေပြိကခုရဲကိုဝေသွားလို့ရှိရင်လူဖွဲ့စည်းတစ်ခုဟာတာရှည်သွားတတ်တယ်ပြီးရင်ဒီပကတ်နဲ့ငွေတဲ့သဘောသဘောပေါ့เนาะကျွန်တော်တို့ conflict psychology လို့လည်းလေ့လာရေးမှာရှိကြတယ်เนาะဒီတဲမှာဝင်သွားလို့ရှိရင်လည်းပို့ပြီးတော့အဟတွေပို့ကြည့်တယ်အခွာဟတွေများသွားတယ်လို့ဒါတွေ့ရတယ်သို့တော်လည်းဘယ်လိုပဲဖြစ်ဖြစ်ခုနကဟိုအောင်ကိုပြောသွားတဲ့ speech ပေါ့ democracy နီးလမ်းကြကြလှုပ်ရှားလို့ရတဲ့နယ်ပယ်တစ်ခုကိုထူထောင်မှုကတော့မြန်မာနိုင်ငံမှာလူတွေထင်ထစ်ကလေးရှိတာနဲ့လည်းနဲ့ကိုကောက်ပြီးကြိုင်ကြမယ်ဆိုလို့ရှိရင်တော့လူဖွဲ့ကြီးအရွေးကတော်တော်ကြီးကြာတတ်တဲ့သဘောတွေလည်းရှိတယ်ပ
ါဘာဝဆန
်ကိုအခုဒီအချမ်းမဖက်လှူရှားမှုနဲ့လက်နက်ကိုင်လှူရှားမှုတွေကြားတဲ့ညံ့မှုတိဆောင်ရင်းနဲ့ဘယ်လိုများပတ်သက
်ဒီအချိန်တက်လို့ရှိရင်တော့ကျွန်တော်တို့လူဖွဲ့ကြီးမှာကျွန်တော်တို့ကလက်နက်တွေအကုန်လုံးဖြုတ်သိမ်းပြီးတော့ညံ့မှုတကယ်ညံ့တဲ့လူဖွဲ့ကြီးတစ်ခုကိုကျွန်တော်တိဆောက်မယ်ကိစ္စတော့မလွဲမသွေလောက်အောင်ပဲကျွန်တော်တို့ကရေးရှိမှာကျွန်တော်လူပွဲကြီးမှာအကျမ်းမဖက်တဲ့နီလန်းနဲ့ဖြည့်ရှင်းလို့ပြဿနာတွေကိုဖြည့်ရှင်းရမယ်ဖြည့်ရှင်းလို့ရနိုင်တဲ့လူပွဲကြီးတခုပြဆောက်ဖို့ဆိုတာကျွန်တော်တို့တိုင်းပြည်ရဲ့ဟိုရည်ရွယ်ချက်ပေါ့နော်ရည်မှန်းချက်ဖြစ်တဲ့ဒီလက်နက်ကင်တော်လန်ရေးဆိုတဲ့ကိစ္စကအမြဲတော့ကျွန်တော်တို့လက်နက်ကင်တော်လန်ရေးတော့လုပ်လို့မရဘူးတစ်ချိန်ချိန်မှာကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရည်ရွယ်ထားတဲ့လူပွဲကြီးတခုပြဆောက်ဖို့အတွက်လိုအပ်လို့ရှိရင်ကျွန်တော်တို့ကဒါတွေအားလုံးလက်နက်စုံပြီးတော့ပြန်ပြီးတော့ရှင်းလို့တဲ့ကိစ္စတွေပါပြန်လုပ်ဖို့တော့လိုတာပေါ့စေဒါပေမဲ့လို့လည်းဘယ်ချိန်မှဆွေးနွေးမလဲဘယ်ချိန်မှာကျွန်တော်တို့လက်နက်ကိုဖြုတ်သိမ်းမလဲဒါတွေကတော့ကျွန်တော်နိုင်ငံရေးအဖြေပေးရမယ်အထူးသဖြင့်တော့ကျွန်တော်လူထုရှိမှာအဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆရာကျွန်တော်လူပွဲစီကနှစ်ပေါင်းများစွာဒီနိုင်ငံရေးအကြမ်းဖက်မှုတွေကတောက်လျှောက်ကျွန်တော်တို့ဂျုံလာခဲ့ကြတဲ့ခါကျတော့ဒီ trauma တွေကကျွန်တော်တို့မှာရှိနေတယ်ဆိုတော့စိတ်နာတွေပြောကြပါစို့ဟုတ်စိတ်နာပါဆရာအဲ့စိတ်နာတွေတော့မှကျွန်တော်တို့ကရှိတဲ့စိတ်နာတွေတော့မှကျွန်တော်တို့ကရှင်းလို့မပြီးသေးတာနောက်ထပ်ဆက်ကြပါလို့ရှိရင်ရှင်းရမယ့်ပြဿနာပိုကြီးသွားမှာပါဆရာဒေတာတခုကတော့ကျွန်တော်တို့ကတော့အများနဲ့တော့လက်နဲ့ကင်ပူးကိစ္စကတော့လုံးလို့မရဘူးဒါတော့အလုံးနားလေတယ်ဒါပေမဲ့ဘယ်ဆောက်တိလက်နဲ့ကင်ရမလဲဆိုတဲ့ဟာတော့စောင့်ကြည့်ရမှာပေါ့ဆရာ
ဟုတ်ပါတယ်အကျန်းဖက်လာပြီဆိုလို့ရှိရင်စိတ်တန်သိညာတယ်ပြုသူမာရောအပြုခံရတဲ့သူမာရောအနာကျက်ဖို့အတွက်အတော်လေအဲဒါစောက်ပါပါတယ်ဒီဖွဲ့စည်းတခုကပို့ပြီးတော့လေရံဖက်သဘောလေးပို့များသွားတယ်ပို့သိမြတ်ဖို့လည်းပို့ပြီးတော့ခက်ခဲသွားတဲ့သဘောသဘောဝါးလေးကိုတွေ့ရတယ်အခုကွန်ကိုလို့လေ့လာနေတဲ့အခါမှာနော်ပဋိပက္ခတစ်ခုတည်းကိုဝင်သွားတဲ့အတိုင်းပြည်တွေအကြောင်းလည်းပါမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာ
နော်ဘလို့သဘောသဘာဝတွေတွေ့ရ
ပဋိပက္ခတွေရောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကဟိုစိတ်ဓာရာတွေကအားလုံးမှာရသွားကြတာပေါ့လူတစ်ဖွဲ့လူဖွဲ့ဒီမှာစိတ်ဓာရာတွေကအားလုံးရသွားကြတယ်ကြာသွားလေလေကျွန်တော်တို့ကပို့ပြီးတော့ဟိုဒီစိတ်အနာတွေကပူကြီးလာလေလေပူဖြစ်ရှင်းရခက်လေပေါ့ဆရာဒီပဋိပက္ခဖြစ်တဲ့နိုင်ငံတွေမှာဖွံ့ဖြိုးရေးဘယ်လိုလုပ်ကြမလဲဆိုလို့ရှိရင်ကျွန်တော်တို့လို့ကျွန်တော်တို့နိုင်ငံလို့ဟာမျိုးဆိုလို့ရှိရင်လုပ်ဖို့ကဘလို့မှမဖြစ်နိုင်ဘူးကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့ပဲရက်တည်ရတဲ့အစီဖြစ်သွားတာပေါ့နိုင်ငံတကာကလည်းပဲဒီရင်းကိစ္စကိုဝင်ပြီးတော့တို့လည်းဝင်ပြီးတော့လုပ်ဖို့ကမလွယ်တဲ့အခါကျတော့တို့ဘက်ကလည်းပဲပဋိပက္ခဖြစ်လာပြီဆိုလို့ရှိရင်တို့စိတ်ဝင်စားတဲ့နိုင်ငံဆိုလို့ရှိရင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေလောက်ပေးဖို့လောက်ပဲစိတ်ဝင်စားပြီးတော့ဝင်ပြီးရှင်းဖို့တဲ့တိတ်ပြီးတော့စိတ်ဝင်စားတဲ့အခါမှာပြိပခပို့ပြီးတော့ရှည်သွားတယ်ပို့ပြီးကြာသွားတယ်တဘောတော့ကျွန်တော်ရှိတာပါဆရာကျွန်တော်အဲ့ကြားထဲမှာတော့ခုနဆရာပြောလို့မျိုးကျွန်တော်ပြေးဆက်ရမှုတွေကတော့ပို့ပြီးတော့များလာတာပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုကိုရေ
ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့အခုဆွေးနွေးတော့ခဲ့သူကတော့မြန်မာနိုင်ငံကနေလာရောက်ပြီးတော့အမေရိကန်နိုင်ငံ Brandeis Tech လို့မှာပြိပခလေးလာရေးကိုလာရောက်ပညာသင်ယူနေတဲ့ကိုအောင်ကိုကိုဖြစ်ပါတယ်ကျွန်တော်ပေါ့တမ်းပ
ါ Yo American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတပတ်အတွင်းထိတ်တန်းရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် American အစိုးရကမြန်မာအရေးအတွက်ဒေါ်လာတန်း136တန်းအကူအညီပေးမှာဖြစ်ပြီးဆီအနာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုကူညီမှာဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲအတွင်းနိုင်ငံတကာပြဿနာတွေအကြောင်းမြန်မာအရေးမျက်ခြေမပြတ်ဖို့ ကုလသမဂ္ဂကနိုင်ငံတကာကိုသတိပေးထားပါတယ်မြန်မာနိုင်ငံမှာဆေးသားအယောင်ပြက်ပြယ်နေတဲ့ငွေဆက်ကူအတုတွေတွေ့နေရတယ်ဆိုတဲ့သတင်းမဟုတ်ပါဘူးလို့ဘိုးဘန်ကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပူတွဲပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အကျတွေကြီးထွားလာနေပြီးစစ်တပ်ကစစ်ရာဇဝတ်မှုမြောက်နိုင်တဲ့အထိလူအခွင့်အရေးချုပ်ဖောက်မှုတွေဆက်လက်ကျူးလွန်နေတယ်လို့ကုလသမဂ္ဂကမတ်လ15ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်ပြဖို့ပြုစုထားတဲ့အဲ့ဒီအစီရင်ခံစာတင်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားကြောင်းလူအခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံချုံမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
် But in this report we have really been able to identify a pattern over the past year which indicates that this is planned coordinated systemic attacks
ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေ့ရှိဖော်ပြနိုင်ခဲ့ပါတယ်အချက်အလက်တွေအရတိုက်ခိုက်မှုတွေကိုစနစ်တကျကြိုတင်ပြင်ဆင်ချိတ်ဆက်လှုပ်ဆောင်ခဲ့ရတယ်ဆိုတာပြသနေပါတယ်။တိုက်ခိုက်မှုတွေကစစ်ရာဇဝတ်မှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေမြောက်နိုင်တာကိုရှင်းရှင်းလင်းလင်းကြီးကိုပြနေပါတယ်။ဒီပြစ်မှုတွေကျူးလွန်နေတယ်ဆိုတာလူ့ခွင့်ရေးကော်မရှင်အနေနဲ့အခုချိန်ထိအရှင်းလင်းဆုံးတင်ပြနိုင်တာဖြစ်တယ်လို့ပြောနိုင်ပါတယ်
။ကိုရင်ကြုံခွင့်ရသူတွေ၊မျက်မြင်တွေ့ရှိသူတွေ၊လူ့ခွင့်ရေးလှုပ်ရှားသူတွေ၊လူပေါင်း155ယောက်ကိုမေးမြန်းစုံစမ်းပြီးကျူရူတပ်ပုံတွေသတင်းမီဒီယာအထောက်အထားတွေသတင်းအချက်အလက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးမှအဲ့ဒီအစီရင်ခံစာကိုပြုစုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကကြီးလေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတဲ့အပေါ်နိုင်ငံတကာအသိုင်းအဝိုင်းကထိရောက်တဲ့အရေးယူဆောင်မှုတွေလုပ်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂရုံးဘက်ကအထောက်အထားနဲ့ပြောပါဆိုပြီးတော့တုံ့ပြန်ပါတယ်လူလူရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်လက်ရှိပေါပေါနေတဲ့နိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ဆက်ပြီးတော့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂအရုံးချုပ်ကလည်းအစဉ်ခါစားထုတ်ပြန်တဲ့နေ့မှာပဲနိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပါအဝင်ကမ္ဘာအရေးရာကိစ္စရပ်တွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအရေးကိုအာရုံစိုက်မှုတွေရှော့ချလိုက်လို့မဖြစ်ဘူးလို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလက်ထောက်ပြောခွင့်ရဖာရာဟတ်ကနယူးယောက်ကုလသမဂ္ဂအရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
အမေရိကန်ဆိုရရဲ့2022ဘန်ဒါရေးဘတ်ဂျက်ထဲမှာမြန်မာအတွက်ဒေါ်လာ136သန်းအကူအညီပေးဖို့ပါဝင်ပါတယ်။အဲ့ဒီအကူအညီတွေကိုစစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုပေးရမယ်လို့နာမည်နဲ့တကွဖော်ပြထားပါတယ်။အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်တဲ့ဒီနှစ်ဘန်ဒါရေးဘတ်ဂျက်ကိုသမ္မတဂျိုးဘိုင်ဒန်ကမတ်လ15ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဆိုရဘတ်ဂျက်အတွက်စုစုပေါင်းဒေါ်လာ 1.5 ထရီလီယံသုံးဆွဲဖို့ပြဋ္ဌာန်းထားတာဖြစ်ပြီးအဲ့ဒီထက်မှရုရှားကျူးကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းနဲ့စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပြင်တခြားနိုင်ငံတွေအတွက်လည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136သန်းကိုအမေရိကန်နိုင်ငံတိုင်းဌာနကသုံးစွဲမဲ့ဘတ်ဂျက်စည်းအောင်မှာဖော်ပြထားပါတယ်။2022ခုနှစ်အမေရိကန်ဆိုရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြထားတာပါ။ရိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အာနာဖီဆိုင်လှုပ်ရှားမှု CDM နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေကိုအကူအညီတွေပေးရမှာဖြစ်ပါတယ်။ဒါပေမဲ့အကူအညီတွေကိုလက်နက်ကိုင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတာကြောင့်အမေရိကန်ရဲ့ဗန်ဒါရေးထောက်ပံ့မှုတွေကိုတခြားလှုပ်ရှားမှုတွေမှာသာအသုံးချရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့စတင်ခွဲဝေသုံးဆွဲမှာလဲဆိုတာတော့အသေးချာမသိရသေးဘူးလို့မြန်မာအရေးထောက်ခံအားပေးနေတဲ့အမေရိကန်မဟာမိတ်အဖွဲ့ USACM က VOA ကိုပြောဆိုထားပါတယ
်မြန်မာနိုင်ငံဒေသအတော်များများမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေမပြတ်ဖြစ်ပွားနေပါတယ်လားနဲ့ချီပေါပေါက်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေပါတယ်ချင်းပင်နယ်ဖလန်မတူပီထန်တလန်ကမ်ပလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ထက်ကဒေသခံတွေအိန္ဒိယနယ်စပ်မီဇိုရမ်ဘက်ကိုဆက်ပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်။ရှင်လုံအိန္ဒါတွေလည်းမရှိတဲ့အိန္ဒိယနယ်စပ်ကစစ်ရှောင်စခန်းတွေမှာရေကလည်းရှားပါးနေပြီးတော့ဝမ်းပြက်ရောဂါတွေလည်းဖြစ်နေတယ်လို့အကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။ဘယ်မှာလူ2000လို့ပြောလို့ရှိရင်ဆောင်းရီကပ်ပြီးတုံးနေရတဲ့ခြေတွေရှိတယ်။နောက်ပြီးတော့အဲ့ချောင်းကိုသူကဝမ်းမှာလည်းမပြေသွားလိုက်ပို့သွားလိုက်အချောင်းကြီးပြန်သုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူများတယ် စားရတာဒီမိန်းကလေးပါလေကမတူးရတဲ့ခါကျတော့သူတို့ကျုံရမှာဆုံးပြနေတဲ့အချိန်လေးရှိတော့နောက်ပြီးတော့တောက်တုံးကြီးကလည်းသူချက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူတို့ဆိုဖြစ်မှာပဲ
ထားအပြင်ကြားပြင်းတဲ့ဒီမော့ဆိုမြို့နယ်ဖက်မှာလည်းတိုက်ပွဲတွေမပြတ်တဲ့အတွက်အိုးအိမ်ပြစ်ပြီးထွက်ပြေးနေရသူကနေစဉ်တိုးလာနေသလိုတောင်းနဲ့ချီရှိလာပြီးဖြစ်တဲ့ဒုက္ခတွေကြောင့်မှလည်းအလားတူစားရေးတောက်ရေးကျန်းမာရေးနဲ့တောက်တုံးရေရှာပါမှုပြဿနာတွေပါရင်ဆိုင်နေကြပါတယ်။လက်တလောလာတွေအတွင်းနိုင်ငံတော်ကကုန်စည်နှုန်းနဲ့စီစည်းတွေတရိပ်ရိပ်တက်နေတဲ့အတွက်အလူရှင်တွေရှာပါလာပြီးတော့စစ်ရှောင်းစခန်းတွေမှာလိုအပ်ချက်တွေပိုတိုးလာနေတာဖြစ်ပါတယ်။ကရင်ပြည်နယ်တဲကလက်ကစ်ကောချိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းမှာပဲနေစဉ်တိုက်ပွဲဖြစ်ပွားနေတာပါစစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာ6ကတတိပေးလိုက်ပြီးနောက်ပိုင်းစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုဆိတ်လာတာပါလေကိတ်ကောဒေတာမှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် KNU ထိန်းချုပ်ရာတပ်မဟာအသီးသီးပါအိုးအိမ်ဆွပြီးတော့ထွက်ပြေးနေရတဲ့ပြည်သူက 9,000 လောက်တိုးလာတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ထားပါတယ်။လက်တလောတိုက်ပွဲတွေကြောင့်တောင်ရင်မြစ်တဝိုက်ခလုံးနေရတဲ့စစ်ရှောင်းပြည်သူတွေလည်းနေရမပြန်နိုင်ကြသေးပါဘူး။တနင်္လာရီတိုင်းပူလောမြို့နယ်ဖက်မှာလည်းစစ်တပ်ကိုအလို့ရှိတဲ့ပြူစောထီတပ်ဖွဲ့ဝင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမတ်လ18ရက်နေ့က3နာရီကြာတိုက်ပွဲတွေပထမဆုံးပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီနေရာကိုစစ်တပ်ကတပ်ဆွဲထားပါတယ်တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာထွက်ပြီးတော့တင်းရှောင်နေကြပါတယ
်မြန်မာနိုင်ငံကနေဇန်နဝါရီလတုန်းကထွက်ခွာသွားကြတဲ့ပြင်သစ်ခြေဆိုင် Total နဲ့ American ခြေဆိုင် Chevron ရေနံစွမ်းအင်ကုမ္ပဏီကြီးတွေနေရာမှာထိုင်းခြေဆိုင်ရေနံစွမ်းအင်ကုမ္ပဏီဖြစ်တဲ့ PTTEP ကအစားထိုးဝင်ရောက်လာပါတယ်ထိုင်းနိုင်ငံရဲ့တန်ငွေလိုအပ်ချက်50ရာခိုင်နှုန်းကိုဖြည့်တင်းပေးနေတဲ့ရတနာတန်ငွေစီမံကိန်းကနေစွမ်းအင်ကုမ္ပဏီကြီးတွေထွက်ခွာသွားကြတဲ့အတွက်တဘာဝတန်ငွေဖြန့်ချီမှုအနှောက်အယှက်မဖြစ်စေရေးထေချာစဉ်းစားပြီးမှစီမံကိန်းကိုလက်ပြောင်းယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ PTTEP ကုမ္ပဏီကမတ်လ14ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ
် VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့ပူရဲတင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ Ukraine ပိုင်နယ်ထဲအတန်းထက်50လောက်မြန်နဲ့ hypersonic missile တုံးနဲ့ပထမဆုံးအကြိမ်တိုက်ခိုက်ခဲ့ကြောင်းရုရှားကပြောဆိုနေချိန်မှာပဲစနေနေ့က Ukraine သမ္မတ Volodymyr Zelensky ကဗီဒီယိုကွေးထုတ်ပြန်ပြီးရုရှားနဲ့အလုံးစုံပေါင်းဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံအနောက်မြောက်ဘက်ကမြောက်လက်နဲ့တုံလုံးရုံရှိတယ်လို့ဆိုတဲ့နေရာကိုပြစ်မှတ်ထားပြီး hypersonic missile တုံးနဲ့ပထမဆုံးထင်ဖြစ်နဲ့ပစ်ခတ်ခဲ့တယ်လို့ရုရှားစစ်တပ်အရာရှိတွေကစနေနေ့မှာပြောပါတယ်။တောက်ကြနေ့ကပစ်ခတ်မှုနဲ့ပတ်သက်လို့ရုရှားရဲ့အခုလိုပြောဆိုချက်အတွက်တီးခြားအတည်ပြုချက်တော့မရသေးပါဘူး။မြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရိမ်ကြောင်းနဲ့မြန်မာရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရေးဂျပန်ဝန်ကြီးချုပ်ကီရှိဒါဖူမီယိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တိုက်တွန်းလိုက်ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့နဲ့ဖန်ဆီးထားသူတွေအားလုံးကိုပြန်ပြီးလွှတ်ပေးဖို့လဲဂျပန်နဲ့အိန္ဒိယနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအပြီးစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုပေါ်အိန္ဒိယကတုံ့ပြန်ဆောင်ရွက်ဖို့အတွက်ဂျပန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားရဲ့ယူကရိန်းချုပ်ချုပ်မှုကလက်ရှိကမ္ဘာအခင်းချင်းရဲ့အခြေခံအုတ်မြစ်ကိုလှုပ်ခါစေခဲ့ကြောင်းနဲ့ဒီကိစ္စအပေါ်ရှင်းရှင်းလင်းလင်းတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ဝန်ကြီးချုပ်ကစနေနေ့မှာအိန္ဒိယဝန်ကြီးချုပ်ကိုပြောကြားခဲ့တာပ
ါ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line to 3249တို့ကနေတင်ဆက်ခဲ့တာပါ။တောတာရှင်နဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.